Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE မီတာ24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေကတော့ဇင်ဘာဝေးမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းတွေကနေချေချုံနဲ့ထိမ့်သိမ့်ခံထားရတဲ့သမရရောဘတ်မူကာဘီဒီကနေ့ပဲလူမျိုးဝင်ထွက်လာပါတယ်။ဒီခါပြည်နယ်မှာဆစ်စင်ရီရဲဆိုင်မှုအိနေချင်းပင်ကားတွေရှုပ်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကုသဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးရဖို့ကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညီညာပေးသွားမှာပါ။
ကောင်းပါပြီရှင်တင်းတွေပြီမှာတော့ရခိုင်ရင်းနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းပေါ်တုတ်ပြန်ချက်နဲ့တူနားဆင်ကြရမှာက
But still we think growth will pick up this year to about 6.7 fiscal year 6.7 compared to about 5.5
ဒီနေ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9% အထိမြင့်တက်မယ်လို့ခန့်မှန်းရကြောင်းမြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့မစ်ရှင်အဖွဲ့ရဲ့ခေါင်းဆောင်ကပြောသားတာဖြစ်ပါတဲ့အပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဇင်ဘာဝေးနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကလေးကနေအခြေချုပ်နဲ့ထိတ်တန့်ခံထားတဲ့သမရရောဘတ်မူကာဘီဟာဒီကနေ့ပဲလူမျိုးဝင်ကိုထွက်လာပါတယ်။အပြာရောင်ဘောဝဆုံဝစင်ထားပြီးနွမ်းနယ်နေဝင်ရတဲ့မူကာဘီကိုမြို့တော်ဟာရီရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာကိုလည်းတွေ့ခဲ့ကြရတာပါ။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူကာဘီရာဇဝတ်ကထွက်ပြေးတိုက်တွန်းနေပါတယ်။ယူထီချုပ်ခဲ့ရတဲ့နိုင်ငံရေးချက်တဲတွေကိုချေချေမမောကျော်လွှမ်းနိုင်မှုဇင်ဘာဘွေလူထုကြားမျှော်လင့်နေခြင်းမှာပဲရာဇဝတ်ကထွက်ပြေးဖို့မူကာဘီကညှင်းဆန်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။အိန္ဒိယတာအာဖရိကနိုင်ငံကသမ္မတဂျက်ကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြည့်ပြည့်စုံစုံချမှတ်ဖို့အချိန်စောသေးတဲ့အကြောင်းလွတ်တော်မှာပြောလိုက်တဲ့အတွက်လည်းဇင်ဘာဘွေနိုင်ငံရေးပြဿနာကိုမြင်းမြန်ဆန်းဆန်းဖြေရှင်းနိုင်မျှော်လင့်ချက်တွေလည်းအားနည်းနေပါတယ်။မနေ့ကဇင်ဘာဘွေနိုင်ငံမိုင်းမီယာရီမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေထဲမှာတော့မူကာဘီကိုစစ်တပ်ကြီးကဘူချုပ်ကြီးကွန်စတန်တီနိုချီဝန်ကနဲ့အတူမတ်တပ်ရက်နေတာတွေ့ခဲ့ရပါတယ်။ဇင်ဘာဝေးမှာသူရတန်ယုံမရှိပဲစစ်တပ်ကတိုင်းပြည်အနာထိန်းချုပ်လို့ဖြစ်အင်္ဂါနေ့ကဆလို့နေမှာအခြေချုပ်နဲ့ထိန်းသိမ်းခံထားတဲ့အသက်63နှစ်အရွယ်မူကာဘီကိုနိုင်ငံမှာရုံးမြင့်တန်းချမှာပထမဆုံးကြိမ်ပြန်လည်တွေ့ရတာလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အခွန်စနစ်ကိုတိတိတသားပြောင်းလဲပြစ်မဲ့ဥပဒေမူကြမ်းတရက်ကိုမနေ့ရက်ကအောက်လွှတ်တော်မှထောက်ခံမဲ့အများစုနဲ့အလွယ်တကူပဲအတည်ပြုလိုက်ပါတယ်။ဥပဒေကြမ်းအတည်ပြုနိုင်ခဲ့တဲ့အတွက်တနည်းလောက်ကြာအောင်ဥပဒေပြည့်ရဲ့ကိစ္စရပ်တွေမှာမအောင်မမြင်ဖြစ်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်က Republican အတွက်လိုအပ်နေတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတကတော့အခွန်လျှော့ချကောက်ခံပြီးပြုပြင်ပြောင်းလဲရေးတွေလုပ်ချင်းဖြင့်ရလကောင်းတွေထွက်ပေါ်လာမှဖြစ်ကြောင်းဒီကနေ့ပဲ Twitter ကနေပြောဆိုခဲ့သလို Stock ဈေးကွက်နဲ့စီးပွားရေးမှာတိုးတက်မှုကင်ကဏ္ဍတွေရရှိခဲ့ကြောင်းလည်းကိုကဖော်ပြခဲ့ပါပါ Twitter ကလည်းနောက်ထပ်ဖော်ပြခဲ့တဲ့သမရရဲ့မှတ်ချက်တွေမှာတော့ Democratic Party ကိုယ်စားလှယ်တွေကသာဖြက်လို့ဖြက်စီမလုပ်ခဲ့ရင်အခွန်ရှော့ကောက်တဲ့အတွက်ရလာမယ်တန်ဖိုးကိုယ်တော်နားလည်မယ်ဆိုရင်ဥပဒေကြမ်းမှာအတိုက်အခံတွေရဲ့စစ်ကူစစ်တမ်းတွေကိုလည်းထည့်တင်နေမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအတိုက်အခံဒီမိုကရက်တွေရဲ့လှူလာချက်ကဘာတွေလဲဆိုတာကိုတော့ပြောဆိုမထားပါဘူး။ဥပဒေပြည့်ဝမှာလိုအပ်တဲ့ထောက်ခံမဲ218မဲရလိုက်တာဟာအမြင့်မို့တရားဖြစ်ကြောင်းလည်းသမရရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကမဲခွဲအပြီးမှာပဲပြောဆိုခဲ့တာပါ။ဥပမာကဲလို့လူတိများတဲ့သမရဟောင်းဘာရက်အိုဘားမားလက်ထက်ကအဖော်နှုံတက်တာတဲ့ကျမရဲ့ပြုစုဆောင်ရှောက်မှုဥပဒေကိုပယ်ချက်ပြီးအစားထိုးဖို့ Republican တွေကတိပေးထားတဲ့အတိုင်းမလုပ်နိုင်ခဲ့တဲ့အတွက်လွှတ်တော်ဥက္ကဋ္ဌ Ryan ရဲ့အခွန်ဥပဒေပြင်ဆင်ရေးရေရှည်ရမချက်ဟာလည်းနေဆံပိုင်းကလေးကအလားအလာမကောင်းပဲဖြစ်နေခဲ့ရတာပါ
စီးရီးယားမှာဒါရုဒနဲ့အုံပြုတက်ကတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးရရေးအမေရိကန်ကကမောက်ကထလုပ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညွင့်ကောင်စီမှာရုရှားကဗီဒီယိုအနာသုံးဖက်ချလိုက်ပါတယ်။မနေ့ကလူညွင့်ကောင်စီမှာအမေရိကန်ရဲ့အဆိုကိုဖက်ချခဲ့ပြီးနိုင်ပိုင်းချမှာပဲရုရှားကတင်သွင်းတဲ့စင်ပြိုင်ဆုံးဖြတ်ချက်အားလည်းလိုအပ်တဲ့အနည်းဆုံးပဲကိုယ်မဲမရတဲ့အတွက်ဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပါတယ်။လူညွင့်ကောင်စီမှာတခဲနဲ့ထောက်ခံမှုရထားတဲ့ပူးတွဲစုံစမ်းစစ်ဆေးလုပ်ငန်းစဉ်ကိုရုရှားကဖျက်ဆီးလိုက်ရရောက်ချောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကပြောဆိုလိုက်ကြပါဒါဟုလည်းနဲ့တက်ကတ်သူတွေကိုဖော်ထုတ်နိုင်စရှိပေမဲ့ရုရှားရဲ့လူအချောင်းအနာဂတ်မှာနောက်ထပ်တက်ကတ်မှုတွေပေါ်ပေါက်လာမယ့်အနေအထားကိုဟန်တန်းနိုင်စွမ်းမှာထိခိုက်နိုင်ကြောင်းနဲ့ CVR ဆူရနဲ့ IS ဆူရောက်တွေဒေါလာနဲ့အသုံးပြုလာခဲ့ရင်လည်းသိနိုင်စွမ်းမရှိတော့တဲ့အကြောင်းအမေရိကန်သံတမန်ကြီးကမှတ်ချက်ပေးပြောဆိုသွားပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့ဒါရုစိတ်ကန်းဝေးကို CVR ဆူရတက်တီကအသုံးပြုတဲ့အကြောင်းအတိုက်ခံလက်နက်ကင်သဘုံတွေမှာလေးရင်းနေမရှိတဲ့အတွက်အလားတူတိုက်ခိုက်မှုမျိုးတွေလုံနိုင်စွမ်းလည်းမရှိကြောင်းပြောဆိုထားတာဖြစ်ပါတယ်
။အနာဂတ်ဖေရှားခဏရတဲ့ကက်တလန်သမရာဟောင်းကာလက်စ်ပေါ်ဒီမွန်နဲ့သူ့ရဲ့အစိုးရဝန်ကြီးဟောင်းလေးဦးတို့အပေါ်စပိန်အစိုးရကထုတ်ပြန်ထားတဲ့ EAR လို့ခေါ်တဲ့ဥရောပဆိုင်ရာဖန်ရန်နဲ့ပတ်သက်ပြီးကြာနာဖို့ဘယ်လ်ဂျီယမ်တရားရုံးကိုတောက်ကြနေမှာလာရောက်ကြမယ်လို့ခန့်မှန်းရပါတယ်။ကက်တလန်ကောင်းဆောင်ဟောင်းတွေကိုစပိန်နိုင်ငံသားလွှဲပြောင်းပေးမပေးဆိုတာနဲ့စပိန်အစိုးရထံကလွတ်လပ်ရေးကြေညာခဲ့တဲ့လို့ရမှာပုံကံမှုအစိုးရစန့်ကျင်ရေးအပြင်မှုဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ပဝင်ပတ်သက်မှုတွေအပေါ်တရားလိုရှိနေတွေနဲ့ကက်တလန်အရာရှိဟောင်းတွေရဲ့ရှင်နေတွေကအပြန်လန်းလျှောက်လဲချက်တွေကိုတရားရုံးကတကပိတ်ကြာနာမှာဖြစ်ပါတယ်။ပြခရီလာကဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်ကိုရှောင်းလိမ့်လာတဲ့ပွတီမော့နဲ့ဝန်ကြီးဟောင်းလေးဦးတို့ကမျှတတဲ့တရားစီရင်ရေးဖြစ်မှာမဟုတ်ဘူးဆိုပြီးစပိန်တရားရုံးကစင့်ခေါ်တာကိုမနာခံခဲ့တဲ့အတွက်စပိန်အစိုးရကသူတို့အတွက်ဖမ်းရမ်းထုတ်ပြန်ခဲ့တာပါ။စပိန်နိုင်ငံကလည်းကက်တလန်ဒေသခွဲတော်ရေးမှာရှေ့ဆက်လုပ်ကိုင်ခဲ့တဲ့အတွက်မစ္စတာပွတီမော့နဲ့အစိုးရအဖွဲ့ဝင်73ဦးတို့ကိုစပိန်အာဏာပိုင်တွေကရာထူးကနေဖယ်ရှားခဲ့တာပါ။တောက်ကြနေမှာပြုလုပ်မဲ့တရားရုံးကြားနာပွဲဟာပထမဆုံးအကြိမ်ဖြစ်ပြီးတော့နှစ်ဖက်ရှင်နေတွေအချင်းအတော်ကြောင်းအပြန်လန်ဆွေးနွေးတင်ပြကြမယ့်ပုံရှိတယ်လို့ဖယ်ဆုံးဖြတ်ချက်ကိုမဆိုနှစ်ဖက်စလုံးအယူခံဝင်မယ်လို့မြန်မာရပါတယ်။တရားသူကြီးတွေကလာမယ့်10ရက်နဲ့10ရက်အတွင်းကနဦးဆုံးမြတ်ချက်ကိုချမှတ်မယ်လို့လည်းခန့်မှန်းရပါတယ
်။ UAE American အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ View American သံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာဆက်စင်ရေးရဆိုင်ဖို့အိန္ဒိယပင်ဂါဒိရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာဝင်ပြုဖို့နဲ့နိုင်ငံသားခွင့်ရပြုဝပေးရဖို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဖော်ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ပူဝါဆော်ရေးအဖွဲ့ OIC ကကမ္ဘာ့ခထလုတ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူခွင့်ရကိစ္စတွေကန်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့ကပဲဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပြေးခဲ့တဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလည်းအတည်ပြုဖို့ကတည်ရတာလို့ရှိနေပါတယ်။တတိယကော်မတီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတ်တွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေပေါ်အင်အားလုံခြုံသုံးနှိမ်နင်းကြကြောင်းဖော်ပြထားတာပါ။ကုလသမဂ္ဂထွေထွေမှုချုပ်အန်တိုနီယိုကူတာရစ်အနေနဲ့အထူးကိုယ်စားတူခန့်အပ်တာဝန်ပေးဖို့လည်းဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်သူစွန်းကတော့ဆုံးဖြတ်ချက်ရတဲ့ပတ်သက်ဆွေးနွေးချက်တွေမှားယွင်းတဲ့ထောက်ထားတွေပေါ်အခြေခံထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ
။ကမ္ဘောဒီးယားအစိုးရရဲ့အဓိကအတိုက်ခံပါတီကိုဖျက်သိမ်းကြောင်းတရားရုံးဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကတုံ့ပြန်တဲ့အနေနဲ့ကမ္ဘောဒီးယားရဲ့အကြီးဆုံးပို့ကုန်စျေးကွက်ကိုဖယ်ရှားကောင်းဖယ်ရှားမှာဖြစ်တယ်လို့အစိုးရအစိုးရအရာရှိတွေကအမေရိကန်ကုမ္ပဏီတွေနဲ့စီးပွားလှုပ်ပိုင်ခွင့်တာမြင်တာမျိုးဖြစ်လာနိုင်တယ်လို့တောက်ကြားနေကထုတ်ပြန်တဲ့ကြေညာချက်မှာဆိုထားပါတယ်။ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီဟာအမေရိကန်တာဝန်ရှိသူတွေနဲ့ပူးပေါင်းပြီးလက်ရှိအစိုးရကိုအာဏာဖြုတ်ချဖို့ကြံစည်လှုပ်ဆောင်တယ်လို့တရားရုံးကကြာရာပြင်းနေမှာဆုံးဖြတ်ပြီးတော့ CNRP ပါတီကိုဖျက်သိမ်းတဲ့အမိန့်ချမှတ်လိုက်တယ်လို့ပါတီဝင်118ဦးတို့ကလည်းနိုင်ငံရေးလှုပ်ပိုင်လှုပ်ခွင့်ငါးနဲ့ပိတ်ပင်လိုက်တာပါ။လာမယ့်နှစ်မှာနိုင်ငံတော်ဆင်ရွေးကောက်ပေါ်တွေကျင်းပမှာဖြစ်ပြီးတိမတိုင်ခင်တရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အရင်ကကျင်းပထားတဲ့လွတ်တော်အဆင့်ရွေးကောက်ပေါ်တွေမှာရောတည်တံ့ရရွေးကောက်ပေါ်တွေမှာပါ CNRP ပါတီကမဲဆန္ဒ40ရာခိုင်နှုန်းကျော်ထောက်ခံရရှိထားတာဖြစ်ပါတယ်။နိုင်ငံရေးဒီမိုကရေစီအရာတွေကိုပျက်စီးသွားစေတဲ့ကမ္ဘောဒီးယားတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဥရောပသမဂ္ဂသမ္မတအင်ဖီရိုနဲ့အမေရိကန်အထက်လွှတ်တော်တို့ကကြေညာချက်အတိအထိထုတ်ပြန်ခဲ့ပါတယ်။ဒီလိုရက်ကိုအမေရိကန်အထက်လွှတ်တော်ကကြာတာပြင်းနေမှာပဲတခဲနဲ့အတိပြုလိုက်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ကမ္ဘောဒီးယားအစိုးရအစိုးရအရာရှိအားလုံးကိုအထူးတန်ဆာအရေးယူထားတဲ့လူပုဂ္ဂိုလ်များဆင်SDN မှာထည့်တင်ဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့အခြားသက်ဆိုင်ရာဖွဲ့စည်းတွေကိုလွှတ်တော်ကတိုက်တွန်းလိုက်ပါတယ်
။ပါကစ္စတန်နိုင်ငံတောင်ဘက်ဆင်ပြည်နယ်မှာဆူဖီမွတ်စလင်တွေရဲ့ဗျာဒဏ်တစ်ခုမှာလူသေဆုံးတဲ့အထိဖြစ်ခဲ့တဲ့မကြာခင်ကအထက်ကဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးအထက်ကတန်ရရှိသူ IS Islam ဆွေးရဆွေးထုတ်ချက်တူကိုဖမ်းဆီးလိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေဒီနေ့ပဲကြေညာလိုက်ပါတယ်။လူသူလမ်းဝေးတဲ့ဆာဗန်မြို့မှာဖေဖော်ဝါရီလကတက်ခတ်မှုမှာတော့လူပေါင်း90အထိသေဆုံးပြီး150ကျော်ဒဏ်ရာရရှိခဲ့တာပါ။တက်ခတ်မှုတွေစီးပွားရေးစည်းစိမ်အစဆိုရအုပ်စုကသူတို့လက်ချက်ဖြစ်ကြောင်းလည်းကြေညာထားပါတယ်။တန်ရရှိသူဖြစ်ဖမ်းဆီးလိုက်သူဟာနာဒီယာအာလီဆိုသူဖြစ်ကြောင်းအ ဂျပန်မှတံပြန်တက်ပြည့်ရရှိကကာချီမြို့မှာတင်ထောက်တွေကိုပြောဆိုသွားပေမဲ့လည်းအသေးစိတ်ကိုတော့ထုတ်မပြောပါဘူး။ကာချီမြို့မန်ဂိုပီယာအရက်ကစီးနင်းရှာဖွေမှုတွေအတွင်းတန်ရရှိသူတန်ကလက်နက်တွေဖောက်ခွဲပစ္စည်းကိုလည်းရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအကြီးအကျယ်ရရှိသူဖြစ်တဲ့အာမီယာဖာရောကပြောဆိုခဲ့တာပါ။လင်ဂျွေတပ်ဖွဲ့ရဲ့စစ်ဆဲမပြတ်ဆက်စင်ရေးတွေကြောင့်ပါကစ္စတန်မှာအားစစ်သွေးချော်ရဲ့အခြေမခံတော့ပဲအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုထွက်ပြေးခဲ့ကြပြီးနေဆက်တီသားတွေမှာခိုလုံနေကြကြောင်းလည်းသူကပြောဆိုသွားပါတယ်
။ရှီမင်းနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့အထောက်ပံ့တွေပေးအပ်နိုင်ရေးဆော်ဒီအာရေဗျနိုင်ငံကဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့ပိတ်ဆို့တာစီမရီကိုဖယ်ရှားပေးဖို့ကုလသမဂ္ဂအေဂျင်စီ၃ခုကတောင်းဆိုလိုက်ပြီးထောင်းတောင်းချီတဲ့လူမှုအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းလည်းသတိပေးလိုက်ပါတယ်။ပိတ်ဆို့တာစီမရီကြောင့်ပိတ်ဆက်နေရတာတွေကိုဆုံးရှုံးခဲ့ရတဲ့အသက်တွေနဲ့တိုင်းတာရလိုက်မယ်လို့လည်းကမ္ဘာစံနယ်ရေးခအစီအစဉ် WFP ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEFUNICEF အကြီးအကဲတို့ရဲ့ပူရဲကြေညာချက်မှဖော်ပြခဲ့တာပါ။ရှီမင်းနိုင်ငံမှာလူပေါင်း9တန်းလောက်မိုးခေါင်ရေရှားတန်းခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီးဒီအရေးအတွက်ဟာနောက်ထပ်3တန်းလောက်အတွက်ထပ်တိုးလာနိုင်ကြောင်းလည်းသတိပေးထားပါရယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ NLD အစိုးရတပ်တန်းပထမနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းကမျောမန်းတာထက်ရော့ကျခဲ့ပေမဲ့လာမယ့် 2019-2018 ခုနှစ်အတွင်းမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9 ရာခိုင်နှုန်းအထိရှိလာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရဲ့တွေကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုအပေါ်ထိခိုက်လာနိုင်တယ်လို့လည်းဆိုပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်တည်ငြိမ်လာပြီးလာမယ့် 2019-2018 ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 6.9 ရာခိုင်နှုန်းအထိမြင့်တက်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားတာပါ။အစိုးရသစ်စတင်တာဝန်ယူတဲ့2016-2019ခုနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းမြုံမန်းထားတာထက်ကျဆင်းခဲ့ပေမဲ့လာမယ့်နှစ်အတွက်မြန်မာစီးပွားရေးတိုးတက်မှုအပေါ်အကောင်းမြင်ပါတယ်လို့မြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF Mission အဖွဲ့ခေါင်းဆောင် Mr. Shanaka Jayanath Peeris ကဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
Of course probably the rebound is not as strong as what we thought last year.
2019ခုနှစ်မှာမြန်မာစီးပွားရေးကကျွန်တော်မျှော်မှန်းထားတာမတူတက်ခဲ့ပါဘူး။ဒါပေမဲ့လာမယ့် 2019-2018 ဘဏ္ဍာနှစ်မှာတော့မြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.9 ရာခိုင်နှုန်းထိမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။2016-2019ဘဏ္ဍာနှစ်မှာရှိခဲ့တဲ့စီးပွားရေးတိုးတက်မှုနှုန်း 5.9 ရာခိုင်နှုန်းနဲ့ရှင်ကွာချက်အတော်ကိုကြည့်ရပါ။
2016-2019ဘဏ္ဍာနှစ်မှာလေယာဉ်ကဏ္ဍထုတ်လုပ်မှုနဲ့ပြပတင်ပို့မှုအားနည်းခဲ့ပြီးရန်ကုန်မြို့မှာလည်းဆောက်လုပ်ရေးစီမံကိန်းတွေယာယီရပ်ဆိုင်းခဲ့တာတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းမျောမန်းတာထက်ကျဆင်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ် Article 4 Mission လို့ခေါ်တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုယ်စားလှယ်တွေရဲ့စီးပွားရေးအခြေအနေလေ့လာစမ်းစစ်ရေးခီးစဉ်ကိုနှစ်စဉ်ပြုလုပ်လေ့ရှိပြီး2019ခုနှစ် IMF ရဲ့မြန်မာပြည်ခီးစဉ်ကတော့ဒီကနေ့ပဲပြီးဆုံးသွားခဲ့တာပါမကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရက်တွေကြောင့်လက်ရှိအချိန်ထိမြမစီးပွားရေးအပေါ်ရိုက်ခတ်မှုကြီးကြီးမားမားမရှိသေးပေမဲ့နောက်ပိုင်းမှာတော့ရှိလာနိုင်တယ်လို့ IMF Mission အဖွဲ့ခေါင်းဆောင်ကအခုလိုပြောပါတယ
် The conflicts and the humanitarian crisis in Rakhine State
မကြာသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရက်တွေကြောင့်မြန်မာစီးပွားရေးအခြေအနေပေါ်တိုက်ရိုက်တက်ရောက်မှုလောလောဆယ်တည်းမရှိသေးပေမဲ့ဒါနေကဖွံ့ဖြိုးရေးဆိုင်ရာငွေကြေးထောက်ပံ့မှုတွေနဲ့ယင်းနှိမ့်မြုပ်နှံသူတွေအမြင်တွေပေါ်ထိခိုက်လာနိုင်ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းအပေါ်မှာလည်းထိခိုက်လာနိုင်ပါတယ်
။ပြီးခဲ့တဲ့လတုန်းကရခိုင်ပြည်နယ်အရင်းနဲ့ဆက်ဆက်ပြီးမြန်မာအစိုးရဘတ်ဂျက်ကိုအားဖြင့်ကူညီမဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်းနေရာကိုကမ္ဘာဘဏ်ကမပေးတော့ဘဲဆိုင်းငံ့ခဲ့တာလည်းရှိပါတယ်။မြန်မာပြည်ရဲ့လေယာဉ်ကဏ္ဍနဲ့ပို့ကုန်တွေပြန်လည်ဦးမော့လာတာကြောင့်2019-2018ဘဏ္ဍာနှစ်မှာမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုမြင့်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အနေနဲ့ခန့်မှန်းထားတာဖြစ်ပြီး2019-2018ရဲ့ဒုတိယနှစ်ဝက်မှာမှစီးပွားရေးတိုးတက်မှုနှုန်းပိုမြင့်မယ်လို့မျှော်မှန်းထားတာပါလက်တလောကာလမှာတော့စီးပွားရေးတိုးတက်မှုအရင်ခန့်မှန်းထားတာထက်အားနည်းနေဦးမှာဖြစ်တယ်လို့သုံးသပ်ထားပါတယ်ရှင်
မမမြင့်ခိုင်တင်ပြပို့ခဲ့တာပါရှင်ရ
ရခိုင်ဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရချိုးဖောက်မှုတွေဖြစ်စေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုတဲ့ကုလသမဂ္ဂညီလာခံရဲ့ဆုံးဖြတ်ချက်ဟာသတင်းမှားတွေပေါ်အခြေခံဆုံးဖြတ်ချက်မျိုးသာဖြစ်တယ်လို့ NLD ပါတီခေါင်းဆောင်တူကပြောဆိုလိုက်တယ်လို့ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရအဖွဲ့တွေကစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူဆောင်ရွက်ဖို့ဖိအားပေးနေတာဟာမြန်မာဒီမိုကရေစီဖော်ဆောင်ရေးကိုထိခိုက်စေလိမ့်မယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တူကလည်းပြောကြားလိုက်ပါတယ်ဆက်သွယ်မြင်းမြန်းထားတဲ့ကိုဝေယံကတင်ပြပေးပါမယ်ရှင်
။ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်ကြာသာပတေးနေ့မှာအတည်ပြုခဲ့တာပါ။တကယ်တော့စက်တင်ဘာလဇန်းတင်းမှာကလေးကစစ်တပ်ရဲ့ရခိုင်မြောက်ပိုင်းအတွင်းနေမြေရှင်းလင်းရေးလုပ်ရပ်ကိုရန်နာထားခဲ့ပြီးဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာနိုင်ငံတကာသံတမန်တွေကိုဖိတ်ကြားပြီးစက်တင်ဘာလ19ရက်နေ့မှာပြောတဲ့မိကွန်းမှာပါရှိပါတယ်။ဒါကြောင့်စစ်စင်ရေးတွေမရှိတော့တဲ့အပေါ်စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ဟာစီလျော်မှုမရှိဘူးလို့ NLD ပါတီလေတန်းကောင်းဆောင်တူဦးဖြစ်တဲ့ဦးညံဝင်းကပြောပါတယ
်။ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးရောတမတော်ဟာလုပ်နေတဲ့စစ်စင်ရေးတွေရပ်ဆိုင်ပြီးဖြစ်ကြောင်းသူတို့တို့ဘက်ကကြေညာပြီးသားပါ။အဲ့တော့ကြေညာပြီးသားဟာကိုထပ်ပြီးတော့ရပ်ဆိုင်ပါလို့ဆိုတော့တမျိုးကြီးဖြစ်နေပါဗျာအဲ့လိုပ
ါရခိုင်ဒေသအရေးကိုနိုင်ငံတကာကချင်းကပ်တဲ့အခါနောက်ခံသမိုင်းကြောင့်အခြေအနေမှန်တွေကိုတရားသိရှိဖို့လိုတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်လူဖြစ်တဲ့ဦးကူကူကြီးကပြောပါတယ
်ဒိတ်ဆွေနိုင်ငံတွေရဲ့သုံးရင်ပူပန်မှုတွေအကြံပေးမှုတွေကိုကျွန်တော်တို့ကတာမိုးထားပါတယ်ချိန်ထဲမှာစက္ကန့်တည်းနဲ့ပေါ်ပြနေတဲ့ဒီရိုဟင်ဂျာဆိုတဲ့အတုံးတုံးကိုနိုင်ကဒါပြည်တွင်းမှာလက်မခံဘူးအာဏာတိုင်းရင်းသားမဟုတ်ပါဘူးလို့ပြောနေတဲ့ဟာကိုတဖက်တအမြင်လေးနဲ့ဆက်ကတလဲလဲသုံးဆွဲနေခြင်းကအထုတ်ချာအာဏာကိုလာပြီးတော့ထိခိုက်နေတာဖြစ်တယ်ဆွတ်ဖက်နေတာဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တယ်အချက်လက်တွေအချိန်မှမှသူတို့ကိုယ်တိုင်နဲ့မတိသေးတဲ့အချိန်မှာတနည်းတကျကျိုးပေါက်နေပါတယ်ဆိုတာမျိုးကဒါကတဖက်တဆန်တဲ့သွတ်ဆွဲချက်တွေဖြစ်တယ်လို့ကျွန်တော်တို့ကမြင်တယ
်ဒီကညော်ပိုင်းဒေသကင်းစကန်30လောက်ကိုအာစာခေါ်ရိန်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်တပ်ဖြတ်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းရေးပြန်လုပ်ခဲ့တဲ့နောက်မှာဒေသခံမွတ်စလင်6သိန်းကျော်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခိုလွန်သွားတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒီဖြစ်ရကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာစစ်တပ်တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုလုပ်ဖို့ဖိအားပေးတောင်းဆိုမှုတွေရှိလာပါတယ်။ဒီမိုကရေစီနိုင်ငံအဖြစ်ထူထောင်ဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရခိုင်အရေးနဲ့ပတ်သက်လို့မြန်မာတပ်မတော်ပေါ်အခုလိုအရေးယူဆောင်ရွက်ဖို့လှုံ့ဆော်နေတာဟာမြန်မာဒီမိုကရေစီလမ်းကြောင်းကိုအနှောက်အယှက်ဖြစ်စေလိမ့်မယ်လို့NLD ပါတီခေါင်းဆောင်ဦးညံဝင်းကသုံးသပ်ပါတယ
်။ PR တွေပေးဖို့စဉ်းစားသုံးသပ်တဲ့အားတွေကတိတဲ့ဒီပို့ပြီးတော့ပြင်ထန်လာမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုထိခိုက်မှာအမှန်ပါပဲ။တကယ်တမ်းကျတော့ကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းကိုမသွေးပြည်ခြင်းမူတမတော်ရောမြန်မာပြည်ပြည်သားတွေရောတသွေးကြီးစစ်သားနေရှိတဲ့ကြောင်ကျွန်တော်လိုချင်တာပါ။မှားရွေးနဲ့အပြုတ်မှုအလုံးကံကတချို့ရှိနေမှာဒါမှမဟုတ်ဒါအလုံးနဲ့ဆိုင်တဲ့သဘောမျိုးမဟုတ်ပါ
ဇာတာပရိမဏိကကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာကုလအတွင်းမှုချုပ်မစ္စတာဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ရေးအဆိုမူကြမ်းအတည်ပြုပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်အရင်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတော့ဗီဂျေးနမ်ဘီယာဖြစ်ပြီးသူ့ရဲ့တပ်တန်းကုံဆုံးသွားပြီးမှလူသစ်ခန့်ဖို့စဉ်းစားနေကြတာပါဒီအထူးကိုယ်စားလှယ်ဘယ်သူဖြစ်လာမလဲဆိုတာမသိနိုင်သေးပေမဲ့မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုကုလသမဂ္ဂကချင်းကပ်ရမှာမျက်မျှတတဆောင်ရွက်နိုင်သူကိုရွေးချယ်ဖို့လိုကြောင်း88မျိုးဆက်ခေါင်းဆောင်ဦးကူကူကြီးကပြောပါတယ်
။အဲ့ဒီအထူးကိုယ်စားလှယ်ကပြည်ရင်းပြည်သူတွေခံစားမှုတွေစိုးရိမ်မှုတွေကိုလေးလေးနက်နက်နားလည်စဉ်းစားနိုင်တဲ့မျက်မျှတတဆောင်ရွက်နိုင်တဲ့သူတွေဖြစ်ဖို့ပဲဆိုတဲ့။တခုကဒါကိုမွတ်စလင်ဆိုပြီးတော့ဘာသာရေးပုံစံနဲ့ပြပကချင်းကတာတော့လကောင်းကိုင်းကျပြည့်စင်တာတော့လကောင်းအဲ့ဒါဟာပြဿနာကိုပုံပြီးရှုပ်ထွေးနေလိမ့်မယ်အန်ဒီရေပုံကြီးတယ်လို့ကျွန်တော်တော့မြင်တယ
်ကုလတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရွေးချယ်မှုကိုဒီဇင်ဘာလတည်းကျင်းပမဲ့193ညမြောက်ကုလအထူးတွင်းညီလာခံမှာတရားဝင်အတည်ပြုဖို့ရှိပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးအခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျင်းမှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအပြင်လူမျိုးစုဖေရှားရှင်လင်းရေးလှုပ်ဆောင်ခဲ့တဲ့ဆိုပြီးစွပ်စွဲချက်တွေရှိခဲ့တာနဲ့ပတ်သက်လို့မဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတင်းနှံလာနေကပဲ အစည်းအဝေးကထုတ်ပြန်ညွှန်းဆိုခဲ့ပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ပြခဲ့တာပါရှင်။တစ်ဆက်ထက်မှာပဲဒီမိုကရေစီဖော်ဆောင်နေတဲ့အစိုးရလက်ထက်မှာအခြေခံလူ့အခွင့်အရေးဖြစ်တဲ့လူလတ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သက်တာမျိုးမရှိသင့်ဘူးလို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။လူငယ်တဲ့သတင်းပတ်တုံးကတော့ရန်ကုန်တိုင်းလုံုံရေးနဲ့နေဆက်ရေးရာဝန်ကြီးကရန်ကုန်တိုင်းအတွင်း17မြို့နယ်မှာဆန္ဒပြခွင့်မပြုဖို့သက်ဆိုင်ရာရဲဌာနတွေကိုညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။လူလက်စွာဆန္ဒထုတ်ဖော်ခွင့်နဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုကိုအောင်အောင်ကအမြင်မြန်တင်ပြပေးထားပါတယ်ရှင်
။ရန်ကုန်တိုင်းအတွင်းကကြောက်တရားပပေးတန်းလတာလမ်းမရောမင်္ဂလာတောင်ညွန့်ဗဟန်းစမ်းကြောင်ဘုဒ္ဓထောင်းတကုံအလုံးနဲ့ပဇွန်တော်မျိုးနယ်တွေအတွင်းဆန္ဒပြခွင့်တောင်းခံလာရင်ခွင့်မပြုဘူးရန်ကုန်တိုင်းလွန်ကျွေးရေးနဲ့နေဆက်ရေးရာဝန်ကြီးဘုံမူကြီးအောင်စိုးမူကနိုဝင်ဘာ9ရက်နေ့မှာအဲ့ဒီမျိုးနယ် yes ကန်တွေကိုအကြောင်းကြားခဲ့တာပါအစိုးရအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးချိုးဖောက်နေတဲ့တစ်ချိန်ထဲမှာအခုလိုအခြေခံလူခွင့်ရေးပေါ်ပိတ်ပင်တင်တာမျိုးတော့မရှိသင့်ဘူးလို့ညီမချင်းမြန်မာအဖွဲ့ညွှန်ကြားမှုဥအောင်မျိုးမင်းကထောက်ပြပါရတယ
်ကျွန်တော်တို့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာစိတ်တမ်းလည်လည်မှုလည်းပါပါတယ်ငင်းညာစွာစီတန်းလဲလဲခြင်းကလူခွေနဲ့ပတ်သက်ရင်တကယ်ကိုအခြေခံကြတော့အရာဖြစ်တယ်။လူတွေရဲ့ယုံကြည်ချက်နဲ့အစိုးရရဲ့လိုအပ်ချက်တွေကိုထုတ်ဖော်ပြောဆိုဖို့အတွက်ဒါကကောင်းသောနည်းလမ်းဖြစ်တဲ့အတွက်ဒါတွေကိုပိတ်ပင်တားဆီးမှုကိုတတ်နိုင်တယ်မလို့ရပါဘူး။အထူးသဖြင့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဒါကိုအတိအလင်းဖော်ပြထားတယ်။ငင်းစုစီဥပဒေနဲ့ပြဋ္ဌာန်းပြီးတော့လဲဒါတွေကိုလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုဖို့အတွက်ရှိထားပြီးတဲ့အချိန်မှာလူခွေရမဖြစ်တဲ့တော့လုံဆောင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။အများပြည်သူအနေနဲ့ခီးသွွာလာရမှာအနောက်ရှက်မဖြစ်စေဖို့နဲ့လမ်းကြောမပိတ်ဆို့ဖို့ရည်ရွယ်ပြီးအဲ့ဒီ17မြို့နယ်မှာဆန္ဒပြခွင့်မပေးဘဲတာမွေဟစ်တိုင်ခွင့်မှာသာခွင့်ပြုဖို့နယ်လုံးဝန်ကြီးကညွှန်ကြားခဲ့တာလို့လည်းဆိုပါရယ်။ရင်ကြောမပိတ်ဆို့စီပဲအများပြည်သူအနေနဲ့လည်းအနောက်ရှက်မဖြစ်အောင်စနစ်တကျစီမံပေးဖို့အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းမဟုတ်ဘူးပညာရေးအဖွဲ့ညွှန်ကြားမှုကော်မတီကအခုလိုပြောရတယ်။
ကျွန်တော်တို့နန်းသားလမ်းလာတွေရတော့ဒါမြို့တိုင်းယူတိုင်းရတော့စီကြပါပဲစီ။အဲ့တော့ဒီဥစားရည်အဲ့လိုအနောက်ဆက်မဖြစ်အောင်ဆန္ဒပြတဲ့လူတွေမှလည်းတာဝန်ရှိတယ်လို့သူတို့ရဲ့ဆန္ဒပြမှုအနေအထားကိုလည်းလုံးလုံးကျုံကျုံနဲ့ပြီးရင်ဒုက္ခအနေပါနဲ့မဖြစ်အောင်ဆိုပြီးရခါကြလို့ရှိလို့ရှိရင်တာဝန်ရှိတဲ့အနာပါရင်နေရာတစ်သက်မှလည်းတော့အိမ်မိတ်တိုင်းတော့လောက်ရမယ်လို့ထားလို့ရှိတာပေါ့။ဒါလို့ဆိုတော့ဆန္ဒပြတယ်ဆိုတဲ့ဥစားကကိုယ့်ရဲ့ယုံကြည်ချက်တွေအကုန်လုံးကိုပြည်သူလူထုသိအောင်ဖုတ်ပေါ်ပြတဲ့အနေအထားမျိုးအတူအောင်မတင်နိုင်အတူအောင်ဘာမှမတင်နိုင်ဘူးဆိုတဲ့ဥစားကိုဖုတ်ပေါ်တဲ့အနေအထားမျိုးတွေရှိတတ်တာဟုတ်အဲ့တော့ဆန္ဒပြတာကတော့လူများများသိတဲ့နေရာမှာဆန္ဒပြကြတာများကြတာပဲလေ
ရန်ကုန်မြို့နယ်မမေချိုကတော့အချက်ချာကြတဲ့ရန်ကုန်မြို့လေလိုနေရာမျိုးမှာဆန္ဒထုတ်ပေါ်ရတာဟာပိုအဆင်ပြေတယ်လို့ဆိုပါတယ်တခြားမြို့နယ်တွေကဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအားလုံးနဲ့အလွယ်တကူလာရောက်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်အခုလိုညှဉ်းပန်းချက်ကိုပြန်လည်ပြင်ဆင်လိမ့်မလားဆိုပြီးတော့လဲသူကမျှော်လင့်နေတာပါ
အများကြီးကဒီခေတ်အဆက်ဆက်အကုန်လုံးတည်ထားကြတာဒီမြို့တော်ခမရှိကိုပဲအဲ့ဒီအများပြည်သူရဲ့စီရန်လည်းဆန္ဒဖော်ထုတ်တဲ့နေရာဖြစ်ပြီးသားကြတာလေ။တမွေဟစ်တိုင်းဆိုတာကအခုမှတချို့တွေဆိုခုမှလောင်ကြားမိတာပေါ့။အဲဒီကြောင့်မလို့ဟိုပြည်သူနေနဲ့ဆိုရင်တော့မြို့တော်ခမရှိရတော့ပိုးအဆင်ပြေတယ်။ဒါမှလည်းဒီချိန်မှာမိုးကြီးစီအစိုးရပြည်သူလူထုအစိုးရတက်လာပြီ။ပြည်သူစင်မှထားတဲ့အစိုးရတက်လာပြီဖြစ်တယ်။အဲဒီကြောင့်မလို့မောင်နိုင်အစိုးရအနေနဲ့ရောက်ကျန်တာပြတ်ညွန်ကြားချက်ထုတ်တာမျိုးမဟုတ်ဘူး။ဒီနေ့လုံးဝကြီးရထုတ်တယ်လို့တမင်းတွေမှာတက်လာတာညီမတို့တွေ့ရတယ်ပေါ့။အဲဒီကြောင့်မလို့ဟိုအရှင်ပြည်အောင်ပေါ့နော်ဒါယာယီလားဘာမို့အရှင်ကာလဘယ်လောက်အထိဒီလိုမျိုးဖြစ်နေမှာလဲစောင့်ကြည့်ရမှာပေါ့
ဒီမိုကရေစီပေါ်ဆောင်နေတဲ့အရသာအစိုးရလက်ထက်မှာရရှိထားပြီးသားခွင့်ရည်တွေနဲ့ပတ်သက်ပြီးတော့ကန့်သက်လာမှုတွေအပေါ်စိုးရင်မိတယ်လို့လဲသူတို့ရဲ့သဘောထားတွေကိုပြောကြပါရခင်ဗျာ
ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်စစ်ဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့အချိန်ထဲမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
sini nya daya le line sune ga ma pa win sune ja bu do ra shin nwe go tham man phait kho bya se shin a ku ro nang ngin da ga tadin lwa bet go set ba me အမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့တဲ့ဆိုပြီးအနုပညာလောကနဲ့နိုင်ငံရေးလောကကနာမည်ကြီးထင်ရှားသူတို့ချို့ဆွဆွဲခံရတဲ့တဲ့င်းတွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေပြီးအဲ့ဒီထဲမှာအခုနောက်ဆုံးအမေရိကန်ပြည်ထောင်စုမနီဆိုတာပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမအယ်လ်ဖရန်ကန်လည်းပါဝင်ပါတယ်။2006ခုနှစ်ကအရှေ့လေပိုင်းဒေသကိုဖြောပြေးရေးအစီအစဉ်တစ်ခုနဲ့တွားရောက်ခဲ့စဉ်မှာရေဒီယိုသတင်းကြေညာတဲ့မိန်းကလေးတယောက်ကိုအတင်းနမ်းပြီးခန္ဓာကိုယ်ကိုလည်းကင်တွယ်ခဲ့တယ်လို့အမျိုးသမီးတွေကဆွဆွဲလိုက်တာကြောင့်အကြီးအကျယ်ဝေဖန်ခံနေရတာပါတချိန်တည်းမှာအယ်ဘမ်မပြည်နယ်အထက်လွှတ်တော်အမတ်အဖြစ်ရှင်ပြိုင်မဲ့သူဟာလည်းအသက်မပြည့်သေးတဲ့မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအရဆိုကားနှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်VOA သတင်းတော်စလာဒီဇာဟူရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံမှာအာဏာရှိတဲ့အမျိုးသားတွေရဲ့လိမ်မိုင်းဆိုင်ရာရစော်ကားနှောက်ယှက်တာတွေခံခဲ့ရတဲ့အမျိုးသမီးတွေတယောက်ပြီးတယောက်ထွက်လာပြီးတဲ့နောက်အမေရိကန်အမျိုးသမီးတွေဟာနှစ်ပေါင်းများစွာရေငုံနှုတ်ပိတ်လာခဲ့တာတွေကိုဖွင့်ချလာနေကြပါတယ်။မနေ့ကသပရိနေ့ကတော့ကယ်လီဖိုးနီးယားပြည်နယ်ကရေဒီယိုအစီအစဉ်တင်ဆက်သူလီယန်တူရန်ကဒီမိုကရက်အထက်လွှတ်တော်အမတ်ဖရန်ကန်ဟာလွန်ခဲ့တဲ့17နှစ်ကအာဖဂန်နစ္စတန်နိုင်ငံမှာလုံမဲ့ပွဲအတွက်အစမ်းလေးချင်းနေတုန်းဇာလန်းကိုရုတ်တရက်ပြောင်းပြီးတော့သူမကိုအတင်းကျပ်နိုင်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ
် And before you even know it, I mean you kind of get close and he just put his hand on the back of my head and
ကိုကပြင်းမထားလိုက်မိချိန်လေးမှာပဲသူကသူ့ရဲ့လက်ကိုကျမရဲ့ခေါင်းနောက်ကနေဆွဲကင်လိုက်ပြီးတော့သူ့ညနာနဲ့ကက်ပြီးတော့နမ်းလိုက်ကြတာပါပဲဖြစ်သွားတာကတိတ်ညံပါတယ်သူ့ရဲ့နှခမ်းနဲ့ကျမရဲ့မျက်နှာကိုနမ်းတယ်ပြီးတော့နှခမ်းချင်းတိတ်နမ်းပြီးတော့သူ့ရဲ့ရှာကြီးနဲ့ကျမကိုနမ်းတော့တာပါပဲကျမမှတ်မိတာကတော့သူ့ရဲ့နှခမ်းတွေကတရွေတွေစိုးနေပြီးကြံခီးစဉ်တစ်လျှောက်လုံးမှလည်းကျမကသူ့ကိုငါးနှခမ်းလို့ခေါ်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကိုပဲကျမမြင်နေမိလို့ပါ
ဖရန်ကန်နေနဲ့နောက်ကိုဘရောမအဲ့လိုမလုပ်ဖို့ပြောခဲ့တယ်လို့လည်းထွီတင်ကပြောပါတယ်။ဒါပေမဲ့သူတို့ပြန်လာတဲ့အချိန်လေးပေါ်မှာသူတို့နှစ်ယောက်ဓာတ်ပုံရိုက်ထားတာကိုသိခဲ့ရတယ်လို့ဖရန်ကန်ကဆိုပါတယ်။အဲ့ဓာတ်ပုံထဲမှာတော့ထွီတင်အိပ်ပျော်နေတဲ့အချိန်မှာသူမရဲ့ရင်သားကိုဖရန်ကန်ကကင်နေတဲ့ပုံမျိုးရိုက်ထားတာဖြစ်ပါတယ်။ဖရန်ကန်ကတော့သူ့အပေါ်ဆွဆွဲတာတွေကိုညှင်းဆိုခြင်းမပြုခဲ့သလိုဒီဓာတ်ပုံကသူမကိုနောက်ချင်တဲ့အတွက်ရိုက်ခဲ့တာဖြစ်တယ်ဆိုပြီးချက်ချင်းပဲတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ Twitter ကတော့ဒါဟာရည်စရာကိစ္စမဟုတ်ဘူးလို့ပြောပါတယ
် Nothing like that is ever funny. I mean is it funny if he does that to your sister or your daughter?
ဒါမျိုးကရည်စရာကိစ္စမဟုတ်ပါဘူး။တကယ်ပြောတာပါ။ရှင်တို့နှမတွေအမေတွေသမီးတွေကို तू ကအဲ့ဒါလို့လုပ်ရင်ရောရည်စရာကောင်းမလားရှင့
်။လိမ်ပိုင်းဆိုင်ရာအရနောက်ဆက်စော်ကားတယ်ဆိုပြီးဝေဖန်ခံရတဲ့နောက်ထပ်နိုင်ငံရေးသမားတစ်ယောက်ကတော့ Alabama ပြည်နယ်တရားသူကြီးဟောင်းလည်းဖြစ်အထက်လွှတ်တော်အမတ်လောင်းလည်းဖြစ်တဲ့ Raimo ဖြစ်ပါတယ်။သူဟာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအရာကိုထိလဲအောင်ကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံနေရတာပါမိန်းကလေးတွေရဲ့အမေရိကန်ကနေခွင့်ပြုချက်နဲ့လုတ်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Mitch McConnell ကတော့မိုးအနေနဲ့ရွေးကောက်ပွဲကနေနှုတ်ထွက်တင့်ပြီးတော့အထက်လွှတ်တော်ချင်းဝဆိုင်ရာကော်မတီအနေနဲ့လည်း Franken ရဲ့အမှုကိစ္စကိုပြန်လေ့လာဆန်းစစ်တင့်တယ်လို့ပြောကြားလိုက်ပါတယ်ဒီပေါ်မှာ Franken ကကန့်ကွက်ခြင်းမရှိခဲ့ပေမဲ့လည်းမိုးကတော့ဝေဖန်တုံ့ပြန်လိုက်ပါတယ်
Many of you have recognizedThat this is an effort by Mitch McConnell.
Yeah, Mitch McConnell and his cronies are Alabama ပြည်သူလူထုစီကနေဒီရွေးကောက်ပွဲကိုလေ့လာချင်လို့လုပ်တဲ့ဆိုတာနဲ့သူတို့အနေနဲ့ Alabama ပြည်သူတွေကိုကိုစားပြုမှာမဟုတ်ဘူးဆိုတော့ခင်ဗျားတို့တော်တော်များများလည်းသိထားလောက်ပြီးဖြစ်ပါတယ
် American သမ္မတ Donald Trump ကတော့ Raimo ရွေးကောက်ပွဲဝင်မဲ့ကိစ္စကိုထောက်ခံထားပါတယ်ဒါပေမဲ့သမ္မတ Trump အနေနဲ့မိုးကိုဆက်ပြီးထောက်ခံမလားမထောက်ခံဘူးလားဆိုတာကိုတော့သမ္မတရဲ့ပြောခွင့်ရ Sarah Huckabee Sanders ကကြာသပတေးနေ့ကရှင်းရှင်းလင်းလင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူ
း The president believes that these allegations are very troubling and should be taken seriously.
ဒီစစ်ကြေးတွေဟာလွန်ပြက်ကနာရှိပြီးတော့ဒါကိုလေးလေးလေးနဲ့ကင်တွယ်ဖြေရှင်းတင်တယ်လို့သမ္မတကယုံကြည်ထားတာပါပြီးတော့ Alabama ပြည်နယ်ရဲ့နောက်တက်လာမယ့်အထက်လွှတ်တော်အမတ်ဘယ်သူလဲဆိုတာကို Alabama ပြည်သူတွေကပဲဆုံးဖြတ်တင်တယ်လို့သူထင်ပါတယ်
Hollywood ကရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ဟာလိမ်ပိုင်းဆိုင်ရာအရာစော်ကားနှောက်ယှက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေအတော်များများပြီးခဲ့တဲ့လကထွက်လာပြီးတဲ့နောက်ပိုင်းမှာဒီမော်ကြော်ကြားသူတွေနိုင်ငံရေးသမားတွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်တယ်ဆိုပြီးဆွဆွဲချက်တွေလည်းမှုလို့ပေါက်ပြီးတော့ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ bernice@voanews.com မှာစာရထားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်တဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆောင်လင်အမေရိကန်တခွင်အစီအစဉ်တွေအပြင
်အခုနောက်ပိုင်းတော့ဒီတော်တော်များများတော့လမ်းတွေကကုမ္ပဏီကြီးတွေကို BOD စနစ်နဲ့ပေးပြီးတော့ထုတ်ထားတဲ့အတွက်ကြောင့်ကောင်းလာပါတယ်။အမြန်လမ်းတစ်ခုကတော့မောင်းရတ
ာဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပခဲ့တဲ့30ကြိမ်မြောက်အာဆီယံညီလာခံနဲ့ဆက်ဆက်ကျင်းပခဲ့တဲ့အာဆီယံစည်းဝါးရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံကအမျိုးသမီးများစွမ်းဆောင်ရင်မြင့်တင်ပေးရတဲ့လူသားအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးအကြောင်းမိန့်ခွန်းပြောကြားခဲ့ပါတယ်။အခုလိုပြောကြားခဲ့တဲ့မိန့်ခွန်းမှာမြန်မာအမျိုးသမီးတို့ရဲ့အခွင့်အရေးနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့မှတ်သားဖွယ်ရာတချို့ကိုကောက်နှုတ်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါရရှင်You can bend but never break me 'cause it only serves to make me more determined to achieve my final goal It is tradition to look upon the men as a superior gender There is a Burmese saying which I find somewhat reprehensible that you must treat your son like a lord and your husband like a god
ချီယိုစီမာယမြို့သားတွေကပုံမြင့်မြတ်တယ်ဆိုတဲ့မြန်မာဆူယိုစကားတရားရှိပါတယ်တားကိုသခင်လင်ကိုဖျားဆိုတဲ့စကားပါကျမအနေနဲ့ဒါကိုသဘောမတူဘူးလို့ဆိုရမှာပါဒီနေရာမှာရောက်နေတဲ့အမျိုးသမီးတွေလည်းသဘောတူကြလိမ့်မယ်လို့ကျမမထင်ပါဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပကြာတိမီကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပပြုစည်းခဲ့တဲ့30ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်ကျင်းပတဲ့ BISCO အာဆီယံစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံမှာနိုဝင်ဘာလ10ရက်နေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲဒီစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံမှာဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိကုံးမှာအမျိုးသမီးများစွမ်းရည်မြင့်တင်ရေးနဲ့လူသားရေးမြင့်ဖွံ့ဖြိုးတိုးတက်ရေးအကြောင်းအရာနှစ်ရပ်တူကိုမူတည်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။ဒေါက်တာဆန်းစုကြည်က
I should mention here that traditionally our women have always been at the forefront of business. When I was a child I was brought up to understand that men usually went into
business. ဒီနေရာမှာချက်တွင်ပြောကြားလူတာကတော့ကျွန်တော်အမျိုးသမီးတွေဟာစီးပွားရေးလုပ်ကံရမှာရှေ့တန်းကအမြဲပါဝင်ခဲ့ကြတာပါ။ကျမငယ်စဉ်ကနားလေထားခဲ့တာကအမျိုးသားတွေကဂုံရှိဖို့အစိုးရအမှုတန်းတွေအဖြစ်လုကင်ကြတယ်။အမျိုးသမီးတွေကတော့မိဖို့ကြောင့်လုံစီဖို့စီးပွားရေးလုကင်ကြရတယ်ဆိုတဲ့အချက်ပါ။ဒါကြောင့်မိသားစုစားဝတ်နေရေးဖူလုံဖို့အတွက်အမျိုးသမီးတွေကိုအမြဲအားထားခဲ့ကြရပါတယ်။ဒါကြောင့်လေဒီနေ့ကျမတို့နိုင်ငံမှာစိုးဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေထဲမှာအမျိုးသမီးတွေက48ရာခိုင်နှုန်းပါနေတာကလည်းမဆမ်းပါဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါလေ။ခုလိုပုဂ္ဂလိကကဏ္ဍမှာအမျိုးသမီးများပါဝင်မှုကအားကျစရာကောင်းပြီမဲ့လို့လေ။ကုသသမီးတွေရှေ့ရေးတွေရုန်းကန်နေကြရတဲ့အမျိုးသမီးအများစုလည်းရှိသေးတဲ့အကြောင်းဒေါက်အောင်ဆန်းစုကြည်ကထောက်ပြခဲ့ပါလေ
။ While I'm delighted to witness the active participation of women entrepreneurs in the public private sector,
ပုဂ္ဂလိကစီးပွားရေးကဏ္ဍမှာစုဦးတီထွင်စီးပွားရေးလုပ်ငန်းရှင်အမျိုးသမီးတွေပါဝင်မှုကိုကျမမြင်ရတာတိတ်ကျိနမိတယ်လို့တံပေါင်းများစွာရှိတဲ့အမျိုးသမီးတွေဟာလေနေ့စဉ်နဲ့မျှအခက်အခဲမျိုးမျိုးကိုရင်ဆိုင်ပြီးငွေကိုချွတ်ချုပ်စုကနေ့နာခံက တို့သားသမီးတွေအနာဂတ်ရေးကောင်းမွန်စေရေးအတွက်ခေါင်းမော်ပြီးကြိုးပမ်းကြတာကိုလည်းကျွန်မအားကျမိပါတယ်ဒီအမျိုးသမီးတွေဟာတို့အတွက်တို့မိသားစုအတွက်ပြင်နိုင်ငံရဲ့ကြီးပွားတိုးတက်ရေးအတွက်လည်းကြိုးပမ်းနေကြတာဖြစ်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်မြန်မာအမျိုးသမီးတွေဟာပညာရေးကိုလည်းဦးစားပေးတာတွေ့ရတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ
် Our womenput a great premium on education. They always have.
ကျမတို့မြန်မာအမျိုးသမီးတွေဟာပညာရေးမှာတိတ်ကိုကြိုးစားခဲ့ကြပါတယ်။ဒါဟာအရင်ကတည်းကပါပဲ။ဒါကြောင့်လဲကျမတို့နိုင်ငံရဲ့အနာဂတ်မှာမျှော်လင့်ချက်တွေထားနိုင်တာဖြစ်ပါတယ်။လူငယ်တွေဟာသူတို့ရဲ့အနာဂတ်ကောင်းမွန်ရေးအတွက်စွမ်းရည်မြင့်မားရေးအတွက်သူတို့ရဲ့မိခင်တွေသူတို့အမညီမတွေစနီးတွေကိုအတူယူနိုင်ကြမှာဖြစ်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေမှာအဓိကပါဝင်လှုပ်ဆောင်နေကြတာဖြစ်ပြီးရင်းနှီးငွေရရှိဖို့ဈေးကွက်ရှာတတ်ဖို့နေရာပိုင်ဆိုင်နိုင်ဖို့ဗဟုသုတအချက်အလက်ရရှိနိုင်ဖို့ခင်မီနီးပညာလက်လှမ်းပြနိုင်ဖို့အဆရှိတဲ့အကဲဆမှုတွေကိုနေရာတိုင်းမှာရင်ဆိုင်နေရတဲ့ကျောင်းတောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုအကဲဆမ်းမှုတွေရင်ဆိုင်နေရတဲ့အပြင်ကျောင်းမှာခွဲခြားတဲ့ဆက်ဆံမှုကိုလည်းအခြေခံအဖြစ်ရင်ဆိုင်နေရတယ်လို့တောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ
်။ It is true that we are not discriminated in the sense of being debarred from any activities such as
ဒီဝိုင်းလုကန်ရမာနဲ့အတမူးပင်ကျောင်းလုပ်ငန်းတွေမှာအမျိုးသမီးတွေကိုပိတ်ပင်ထားတာမရှိဘူးဆိုတာမှန်ပေမဲ့ရိုးရာအစဉ်လာရအမျိုးသားတွေကိုပိုတန်ဖိုးရှိတယ်လို့ယူဆကြတာတွေ့ရပါတယ်။သမီးတွေရဲ့သားတွေကိုမျက်နှာသာပေးတဲ့အမေတွေလည်းရှိပါတယ်။အထူးသဖြင့်ပညာသင်ကွင်းနဲ့ပတ်သက်လို့ဖြစ်ပါတယ်။ဒါပေမဲ့လို့အချိန်နဲ့မှာပဲမိခင်တွေကအသက်ကြီးလာရင်သူတို့ကိုပြုစုဖို့ကသားတွေကိုအားကိုးရမှာမဟုတ်ဘဲသမီးတွေကသာအားကိုးရမယ်ဆိုတာကိုသဘောပေါက်ကြပြီပဲလို့လေမိခင်တွေကဒါတွေကိုတည်တည်ကြီးနေပဲသားတွေကသာဦးစားပေးကြတာတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြသွားပါလေ။ဒါအပြင်မြမလေးအားစိုက်ပျိုးရေးလုပ်ငန်းမှလည်းထက်ဝက်မှမြို့သမီးတွေကပါဝင်လုပ်ကိုင်နေကြရပြီးသူတို့ရဲ့လူအားကိုတန်ဖိုးထားခြင်းမခံရတာတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ကပြောပါလေ
။ In Myanmar, women account for approximately half of the agricultural workforce. However,
မြန်မာနိုင်ငံလေယာကန္တာမှာအမျိုးသမီးတွေကထက်ဝက်ပါဝင်နေပေမဲ့အများအပြားလေသူမတွေအဖြစ်ပဲတွေ့ရပြီးလေယာစိုက်ပျိုးရေးမှာဘယ်တည်နှံကိုစိုက်မယ်ဘယ်အချိန်စိုက်မလဲဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ပိုင်ခွင့်တွေမရှိကြသလိုလေယာမြေပိုင်ဆိုင်မှုလည်းမရကြတာများပါလေလို့ဒေါန်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းအမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့မင်းကြီးငယ်တွေအနေနဲ့အခြေခံပညာသင်ခွင့်ရရှိချဖို့လိုတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်
။ To achieve positive change in women's rights, it is important.
မြို့မြများအခွင့်အရေးနဲ့ပတ်သက်လို့အပြူသောဆောင်နဲ့အပြောင်းလဲရရှိနိုင်ဖို့မူလတန်းနဲ့အလယ်တန်းပညာရေးမှာမင်းကြီးငယ်တွေပညာသင်ခွင့်ရရှိဖို့ကအရေးကြီးပါတယ်။လူ့သမားအင်အားမှလည်းအမျိုးသမီးတွေပိုပါဝင်နိုင်ဖို့ကိုဝင်ဆောင်မိခင်တွေစာမရေးပြုစုစောင့်ရှောက်ခွင့်ခံရဖို့လူမှုရေးရာခိုင်မာတဲ့အကာအကွယ်ပေးနိုင်ဖို့နဲ့အဆုံးဖြတ်ပေးနိုင်မဲ့နေရာတွေမှာမျိုးသမီးတွေပါဝင်နိုင်ဖို့ကိုထောက်ခံအားပေးရမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုအကဲဆမှုတွေရင်ဆိုင်နေရပြီးမဲ့လို့လေတက္ကသိုလ်ပညာစီးပူရမှာတော့အမျိုးသမီးတွေအရေးအတွက်ကမျိုးသားတွေထက်ပိုများတာတွေ့ရကြောင်းဒေါက်တာဆန်းစုကြည်ကထောက်ပြသွားပါတယ်
။ In the education sector,We can say that in my country, women are going ahead of the men. Already in Rangoon University,
16... In this country, we are going ahead of the men. 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 We are going ahead of the men.ပမုခရာလူတွေမှာအမျိုးသမီးတွေထမ်းဆောင်တာပိုပြီးများနေပါလေ။ချိန်နဲ့မှာပဲအမျိုးသားတွေကိုအစိုးရမှုထမ်းတဲ့နေရာတွေမှာမတွေ့ရသလိုပညာရေးကဏ္ဍမှာမှုထမ်းတာတွေလည်းမတွေ့ရပါဘူး။စီးပွားရေးကဏ္ဍမှာသွားလုပ်ကင်ကြတာဖြစ်နိုင်ပါလေ။အဲ့ဒီမှာလေအမျိုးသမီးတွေပါဝင်မှုကများနေတာဖြစ်ပါလေ။ဒါကြောင့်လဲကျွန်မမကြာခဏမေးရတဲ့မိကွန်းတစ်ခုကတော့အမျိုးသားတွေဘယောက်ကုန်ကြပြီလဲဆိုပြီးဒေါအောင်ဆန်းစုကြည်ကမိကွန်းထုတ်ခဲ့ပါလေ။ ခုလိုမျိုးသမီးတွေကြိုးပမ်းမှုကြောင့်အောင်မြင်မှုတွေရရှိပေးမယ်လို့လေမျိုးသမီးတွေကလုပ်ငန်းမကျွမ်းကျင်ကြဘူးအင်ရှင်မတွေပဲဖြစ်ကြတယ်အဆုံးဖြတ်ပေးနိုင်စွာမရှိကြဘူးဆိုပြီးရှုမြင်ခံရစေဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပြီးမျိုးသမီးတွေစွန့်ရင်မြင့်တင်နိုင်ရေးအတွက်မြန်မာနိုင်ငံက10နှစ်ကြာမဟာဗျူဟာစီမံကိန်းကိုချက်မှတ်လှုပ်ဆောင်နေတယ်လို့လေသူကပြောခဲ့ပါတယ်ဒါအပြင်ခဏိကဘာမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့လေဒေါ်ဆန်းစုကြည်က
It is said that women hold up half the sky but I would rather say that they nurture half
ဘာပြန်တူပဲကိုအမျိုးသမီးတွေကဖိမထားရတယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ဒါပေမဲ့ချမနေနဲ့ပြောလို့ရတာကအမျိုးသမီးတွေဟာကောင်းကင်ရဲ့တစ်ဝက်တစ်ကပြုစုစောင့်ရှောက်နေရတာဖြစ်တဲ့အပြင်ကဘာကြီးတစ်ဝက်ကိုလည်းပြုစုပြိုးထောင်နေရတာဖြစ်ပါတယ်ဒီကဘာကြီးဟာလူတွေနေထိုင်ရာရုံးကန်လှုပ်ရှားရာမျိုးဆက်တစ်တူရဲ့အနာဂတ်ကိုဖန်တီးရာဖြစ်တာမို့မျိုးသမီးများပိုးပြီးစွန့်အင်နှင့်တင်ပြေဝကြဖို့အရေးကြီးတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်ရဲ့မျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်တော်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြပါမယ်ဒီတစ်ပတ်မှာတော့ခရစ်စမတ်ဖဖိုးကြီးဆန်နက်စ်ကလော့တွေအတွက်ဖွင့်လှစ်ထားတဲ့သင်တန်းကျောင်းနဲ့အမေရိကန်ပြည်တွင်းစစ်ကာလကစစ်တီတွေရဲ့နေထိုင်မှုဘဝပုံစံတရုတ်ပြပွဲအကြောင်းတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါရဲ့ရှင်
ခရစ်စမတ်နာနီလာချင်းဖြစ်တာကြောင့်ခရစ်စမတ်ဘိုးဘိုးကြီးဆန်နက်ကလော့စ်ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှကမ်းမွေးရှိရှိထားပြီးအနီရောင်ဝတ်စုံကိုစင်မြန်းရုံနဲ့ဆန်နက်ကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်နက်တယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစီကံတွေလည်းရှိနေတာပါ။မီရှိဂန်ပြည်နယ်မစ်လန်မြို့ကတတန်းရှိကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်နက်ကလော့စ်တင်နှန်းကြောင်းအကြောင်းကိုတင်ပြပေးရမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ် 250 ကျော်ဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမီဆီဂန်နဲ့ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတဲ့ပွဲမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်အော့ဖွယ်ဖြစ်ရဆိုတဲ့ဂန်ဝင်ခရစ်စမတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါရယ
် At that time there was a great need for good Santa better Santa Santa's
အဲ့ဒီချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်စန်တာဟာကောင်းတဲ့တဲ့နဲ့ရည်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စင်တာရဲ့ဒလိစရိုက်ဝတ်ပုံစားပုံနဲ့ရိန်းနီးယားတမင်နီအကြောင်းစတာတွေကိုသိရဖို့ကြောင်းနေတက်လာကြတယ်လို့ပြောပါတယ်စင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ်မီရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစင်တာတဦးဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
အလုပ်ပဲလုပ်ဖို့ရည်ရွယ်အမြဲအကောင်းဆုံးကိုလုပ်ဖို့ကြိုးစားနေမယ်။ကျောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုယ်နဲ့ရည်ရွယ်ချက်တူ150လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေတွေပညာတွေရနေပါတယ်။ဆန္ဒကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီး1000ကျော်လောက်ရှိမယ်လို့ဆိုရတဲ့မြောက်နဲ့တောင်အမေရိက၊ဥရောပ၊အာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်။ဒီနှစ်စန္ဒာတင်နှန်းကျောင်းကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်90အပြင်ကနေဒါကအယောက်20၊ဒိန်းမတ်က3ယောက်၊နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါရယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှန်းလာတဲ့သူတူဟာ၈ချိန်မြောက်လာတဲ့သားလို့ဆိုပါရယ်။ Fred Oster က
I have been Santa
ဒီခရစ်စမတ်ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်7နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောက်ပေါ်မှာနေမှာအလေလာတဲ့ကလေးတွေကိုတင်နှန်းလာတဲ့ကြတဲ့စင်တာတွေက သူတို့ဟာစန္ဒာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကတိကဝတ်မျိုးတွေမပေးဘဲအကောင်းဆုံးလုပ်ဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စန္ဒာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
်။ Anywhere I go I try to make my
ဘယ်နေရာပဲရောက်ရောက်ကလေးငယ်တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြောဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာတို့အတွက်တစ်နှစ်လုံးကြာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တလားလောက်လိုမှာပဲအထူးသဖြင့်ကုန်းတဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်တွင်းစစ်ပြီးဆုံးသွားတာနှစ်ပေါင်း150ကျော်ရှိခဲ့ပေမဲ့နောက်လာနောက်သားတွေလေ့လာနိုင်အောင်အဲဒီခေတ်ကသမိုင်းဝင်လှုပ်ရှားမှုတွေကိုအခုချိန်မှာပြန်လည်အသက်သွင်းပုံဖော်နေပါတယ်စီဝဲဆုံတွေတကယ်ရှေးအောင်လည်းတွေရှေးခေတ်ကအစားအစာတွေနောက်ဘလိုပုံစံမျိုးနဲ့နေခဲ့ကြလဲဆိုတာတွေကိုပြန်လည်သရုပ်ပြနေတာပါအမေရိကန်ပြည်ထောင်စုမှာအသားရောင်ခွဲခြားမှုတွေရှိနေတယ်ဆိုတဲ့အသံတွေကြဲကြဲလောလောထပ်ပေါ်နေပြီးတော့တောင်ပိုင်းကွန်ဖက်ဒရိတ်တပ်တွေကိုဥဆောင်ခဲ့သူတွေရဲ့ရုပ်တုတွေစိုက်ထူထားတာကိုကန့်ကွက်မှုတွေရှိနေချိန်မှာအခုလိုရှေးခေတ်ဟောင်းကတမိုင်းဝင်ပုံရိပ်တွေကိုပြန်လည်အသက်သွင်းပြသနေရလဲဖြစ်ပါတယ်ပြည်ရင်းစစ်ကာလကမြောက်ပိုင်းယူနီယံတပ်တွေရဲ့စစ်ဝတ်စုံကိုဝစ်ဆင်ထားသူက Petros Petrosian ဖြစ်ပါတယ်။ခြေလင်းတပ်ရင်းအမှတ်124ကိုဥဆောင်ရသူတဦးအနေနဲ့တရုတ်ပြဝစ်ဆင်ထားပေမဲ့လည်းသူဟာတကယ်ကိုစိတ်ပါလက်ပါနဲ့ပါဝင်တရုတ်ပြနေသူပါ
My father's family came here from Turkish Armenia prior to World War 1.
ဒုတိယကမ္ဘာစစ်မတိုင်ခင်တူရကီအာမေးနီးယားစစ်ပွဲကာလကကျွန်တော်အဖေဘက်ကမျိုးတွေဒီကိုရောက်လာပါတယ်။တူရကီကအချင်းတွေကြောင့်ဒီကိုပြောင်းလာတဲ့ရွှေပြောင်းခြေချနေထိုင်ကြသူတွေပါ။သူတို့တွေဟာအမေရိကန်လေးဖြစ်ချင်ကြပါတယ်ကျွန်တော်အနေနဲ့လည်းအမေရိကန်သမိုင်းကိုပုံဖော်တဲ့နေရာမှာအခုလိုမျိုးအထူးအခွင့်အရေးတရားနဲ့ပါဝင်ခွင့်ရခဲ့ပါတယ
်ပြည်ရင်းစစ်ကာလ1862ခုနှစ်ကအစားအစာတွေကိုလည်းပြသထားပါတယ
် Sala we get about a half a kilo per day of this food
တနည်းကိုဝက်ပေါင်6ကီလိုဝက်လောက်ရပါတယ်ကိုကချမ်းသာလို့စင့်အနေငယ်သုံးထိုင်ရင်တော့ပြောင်းစားမှုဂျုံမှုတွေနဲ့ရောဖို့တရားကလေးရနိုင်ပါတယ်ပြီးတော့ရင်းနေနဲ့ထည့်မွေပြီးတော့ဝက်ပေါင်6ကထွက်လာတဲ့စီနဲ့ကြောအဲဒီနောက်မနဲ့ညစာနဲ့ညလစာတွေအတွက်နေတိုင်းလူလူဓာတ်တွေစားရပါတယ်
ဆမ်မုဖွံ့ဖြိုးတဲ့အမေရိကမြောက်ပိုင်းနဲ့ကျွန်းစနစ်ထွန်းကားခဲ့တဲ့တောင်ပိုင်းပြည်နယ်တွေကြားသဘောထားကွဲလွဲမှုတွေဟာဒီကနေ့တန်ရှိနေတယ်လို့တမိုင်းပညာရှင် David Tops ကပြောပါတယ
် It said that the South was fighting for independence and the North was fighting for freedom
တောင်ပိုင်းကလည်းလွတ်လပ်ရေးအတွက်တိုက်ပွဲဝင်တယ်ပြောပါတယ်မြောက်ပိုင်းကလည်းအဲ့လိုပြောပါတယ်ရွေရစ်ချင်းအတူတူမဟုတ်ကြဘူးလားဗျာတကယ်တော့မဟုတ်ပါဘူးမြောက်ပိုင်းကလူတွေတိုက်ပွဲဝင်နေတာကတခြားသူတွေရဲ့လွတ်လပ်ရေးအတွက်ဖြစ်တာကြောင့်ပို့ပြီးတော့စိတ်ဓာတ်အင်အားတကြွဝဲရဖြစ်ပါတယ
်တောင်ပိုင်းကတီးကြားနေထိုင်လူတွေကတော့ပြည်နယ်အလိုက်တီးကြားရက်တီပိုင်ခွင့်ကိုလိုချင်နေတာပါကွန်ဖက်ဒရိတ်စစ်တီတူအနေနဲ့ဝစ်ဆင်ထားတဲ့ကေဗင်ဖာရာကအခုလိုပြောပါတယ
် We fought for just our individual states our
လွတ်လပ်တဲ့တီးကြားပြည်နယ်တွေအဖြစ်ရက်တီခြင်းလို့အခုလိုတိုက်ပွဲဝင်တာပါတောင်ပိုင်းတပ်ဖွဲ့ဝင်အများစုဟာကျွန်းစနစ်ကိုလက်မခံသလိုကျွန်းတွေလည်းမပိုင်ဆိုင်ကြပါဘူးသူတို့ဟာကျွန်းတွေအတွက်တိုက်ပွဲဝင်နေကြလည်းမဟုတ်ပါဘူး
အဲ့ဒီပြည်ရင်းစစ်မှာရှုံးနေခဲ့တဲ့တောင်ပိုင်းတပ်ဖွဲ့တွေကိုဥဆောင်ခဲ့သူတွေရဲ့အမတ်တရရုပ်တုတွေဖယ်ရှားပစ်ဖို့လှုံ့ဆော်တာဟာလမ်းလွဲလိုက်နေတာပဲလို့လည်းဆိုကြပါရယ်။တမိုင်းပညာရှင် David Tops က
You know people who tear down monuments are just destroying their
land. တမိုင်းကိုမေးပြစ်လိုက်မယ်ဆိုရင်တော့ခမည်းဟာဘယ်လိုလူလဲလို့မေးရပါလိမ့်မယ်။ဒီအမတ်တရရုပ်တုတွေကိုဖျက်ဆီးပစ်တာဟာအလုံးအတွက်အတိတ်နဲ့အဆက်ပြတ်သွားစေပါရယ်။တောင်ပိုင်းတပ်တွေထဲမှာကျွန်တော်ဘိုးဘွားတွေအမှုထမ်းခဲ့ပူပြီးဒီလူတွေကိုကိုစားပြုတဲ့အထိတ်မှတ်တွေကိုဖြိုဖျက်ပစ်တာဟာအဲ့ဒီသူတွေဒီနိုင်ငံနဲ့တမိုင်းကိုမလေးမစားလုပစ်နေတာပါသူတို့ဟာဒီလိုအနေအထားကိုလုံးဝနားမလည်ကြပါဘူ
းမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်အဖြစ်ပါဝင်သရုပ်ပြတဲ့ Petros Petrosian က
Abraham Lincoln in his second inaugural address said with malice towards none and charity for
Abraham Lincoln ကအာဂဒမထားဘဲနဲ့အလုံးအတွက်မုံမြတ်တဲ့အလှူဒါနတွေလုပ်ဖို့သူ့ရဲ့ဒုတိယသမ္မတသက်တမ်းကျန်သက်စာကျင်းစုပွဲမိကုန်းမှာပြောခဲ့ပူပါတယ်ဒါဟာဒိုင်ယာရီကိုကူစားနေတဲ့နိုင်ငံရဲ့အဖြစ်စူးစီးကြပါဘူးလို့ဆိုလာတာပါဒီအမှားစကားကိုကျွန်တော်တို့ပြန်ပြီးတော့ခံယူလိုက်တာတင်ပါတယ
်အတိတ်မှာဖြစ်ပျက်ခဲ့တဲ့သင်ခန်းစာတွေကိုယူပြီးအနာဂတ်မှာပိုကောင်းအောင်ဆောင်ရွက်ဖို့လဲသမိုင်းပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင်။မြန
မြန်မာနိုင်ငံရဲ့ပထမနဲ့ဒုတိယအကြီးဆုံးမြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့မန္တလေးကိုကူးဖို့ဖောက်လုပ်ထားတဲ့မိုင်360ကျော်အမြန်လမ်းမကြီးကြောင်းအရင်တုန်းကရထားနဲ့73နာရီကားနဲ့16နာရီသွားရတဲ့ခီးကိုအခု9နာရီလောက်နဲ့ရောက်နိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဒီလမ်းမကြီးဖောက်ဖို့ဒီဇိုင်းနဲ့ဆောက်လုပ်ရေးအပြင်အန္တရာယ်ကင်းဖို့အတွက်နိုင်ငံတကာကသတ်မှတ်ထားတဲ့စံတွေပါမပြည့်မီတဲ့အတွက်စပြီးဖွင့်ချိန်ကလေးကမတော်တဆဖြစ်မှုများခဲ့တယ်လို့အသက်ဆုံးမမှုတွေများတယ်လို့နာမည်ကြီးခဲ့ရတာပါ။ဒီလမ်းမကြီးမှာကျုံရတဲ့အန္တရာယ်အနေအထားကိုသိရအောင်ဒီလမ်းကိုအမြဲတမ်းပြီးသွားလာနေသူကိုနေလင်းဖြိုးကိုမေးမြန်းပြီးတင်ပြပေးပါရစေ။1954ခုနှစ်ဦးနှုအစိုးရရဲ့ပြည်တော်သားစီမံကိန်းထဲမှာဒီမြို့ကြီးနှစ်မြို့ကိုဆက်သွယ်တဲ့လမ်းမကြီးဖောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးအမေရိကန်ကအင်ဂျင်နီယာပိုင်းဆိုင်ရာကနဦးတိုင်းထွာမှုတွေလုပ်ပေးဖို့1956ခုနှစ်မှာကန့်လန့်ခဲ့တာပါ1960မှာတိုင်းတန်မှုတွေပြီးတော့ဆောက်မင်းဆိုကုန်ကျစရိတ်ကများနေလို့မြန်မာအစိုးရကတွန့်နေတဲ့အတွက်အမေရိကန်ကပဲဈေးပိုတက်တမ်းနဲ့လမ်းရအောင်ထပ်ပြီးတိုင်းတာပေးခဲ့ပါတယ်62ခုနှစ်စစ်အာဏာသိမ်းမှုနဲ့အတူကြန့်ကြာခဲ့တဲ့ဒီလန်းအတွက်တင်သွင်းတဲ့အဆိုအသက်ကို63ခုနှစ်မှာစစ်အစိုးရကရန်ကုန်ကနေပဲခူးတီခွင့်ပြုခဲ့တာဖြစ်ပေမဲ့နောက်ပိုင်းအမေရိကန်နဲ့ဆက်ဆံရေးပြတ်ပြားမှုနဲ့အတူလမ်းလည်းမဖောက်ဖြစ်ခဲ့ပါဘူး။ရန်ကုန်မန်းလေးလမ်းဟောင်းနဲ့ပဲခူးရုံးမတို့ကြားမှာရှိတဲ့ဒီလန်းကိုစစ်အစိုးရလက်ထက်မှာဆောက်လုပ်ရေးဝန်ကြီးဌာနက2005ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2009ခုနှစ်မှာနေပြည်တော်အထိနဲ့2010မှာမန္တလေးအထိပောက်ခဲ့ပါတယ်။ဒီအမြင်လန်းဖောက်ပြီးချိန်ကစပြီးအမြင်သွားလာနေသူကိုနေလင်းဖြူကတော့အရင်ကလိုအချိန်သိပ်မကုန်ပဲခီးပေါက်တာမို့အဆင်ပြေတယ်လို့ပြောပါတယ
်အခုနောက်ပိုင်းတော့ဒီတော်တော်များများတော့လမ်းတွေကကုမ္ပဏီကြီးတွေကို POD စနစ်နဲ့ပေးပြီးတော့လုပ်တာတွေကြောင့်ကောင်းလာပါတယ်အမြင်လန်းတစ်ခုကတော့မောင်းလာစိတ်ဆိတ်နောက်ချင်းမရှိပေါ့အဲဒါတော့တခြားမျိုးတွေမဖြစ်ရတဲ့တွေ့ကြောင့်အမြန်လမ်းဆိုရင်ဒီလိုရန်ကုန်ပြီးပြီးတော့မန္တလေးပေါ့နော်ဈာလိုက်သွားလို့ရတယ်362ခုနှစ်မိုင်ဝေးတယ်ခင်ဗျ6ကျန်ရည်ပြီဆိုရင်ရှိခဲ့တဲ့လမ်းကမြို့တွေအသီးသီးဖြတ်ရတယ်ခင်ဗျခီးသိမ့်မတွင်ဘောနော
်ဒီအမြန်လမ်းရဲ့အနေထားလေးနည်းနည်းပြောပြပေးပါဘာလို့လဲဆိုတော့အမြန်လမ်းမှာမတော်တဆဖြစ်မှုတွေအများကြီးတွေ့နေရတယ်ဆိုတော့
သူ့ရဲ့အဓိကအားနည်းချက်ကတော့ကွန်ကရစ်လမ်းဖြစ်နေတာတခုဖြစ်ပါတယ်ခင်ဗျနောက်ပြီးတော့အချို့နေရာတွေမှာလမ်းကသူတို့သတ်မှတ်ထားတဲ့ကီလိုမီတာ100ပေါ့နော်အများဆုံးမောက်ခွင့်ဆိုတာနဲ့မောင်းရင်အတွေ့အကြုံနေပါတဲ့လူတွေဆိုကြတော့နည်းနည်းပြဿနာရှိနိုင်တယ
်ဘလို့ပြဿနာမျိုးလဲပြောပါ
ဦးအချို့နေရာမှာလမ်းဟိုရုတ်တရက်ကွေသွားတယ်ပေါ့နော်ဖြောင်းနေရပြီးတော့အချို့နေရာကျတော့လမ်းကတော်တော်လေးဖြောင်းနေတာဖြောင်းလာမှလို့3-4မိုင်သက်တိုက်ကိုဖြောင်းတယ်အတွေ့အကြုံနေတဲ့လူတွေဆိုရင်အိတ်ငိုက်တဲ့ပြဿနာရှိတယ်ရုတ်တရက်အိတ်ငိုက်လာပြီးတော့ကွေးမှရောက်တဲ့အခါကျရင်မောင်းလာတဲ့ရှိန်ကိုမထိနိုင်တဲ့အတွက်ကြောင့်အန္တရာယ်ဖြစ်ကြတဲ့လူတွေဆင်းပါ
ဒီလမ်းတွေဖောက်တဲ့ဥစ္စာပေါ့နော်အစိုးရကအတိအကျဘာမှထုတ်ပြန်တာမျိုးမရှိတော့ဘလို့ပုံစံမျိုးတွေနဲ့ဖောက်ကြလဲအမြန်လမ်းနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်ခိုင်းတယ်နည်းနည်းပြောပြပေးပါ
လမ်းကုန်ပြီးပြီးတော့အရင်ဆုံးဖောက်တယ်ခင်ဗျအဲ့လိုဖောက်တဲ့အချိန်မှာဆောက်လုပ်ရေးကဌာနတွေခွဲပြီးတော့ပေးတယ်ခင်ဗျလုပ်ပိုင်ခွင့်ပေါ့နော်သူရအင်ဂျင်နီယာဌာနတွေကျွန်တော်လေးခွင့်အထူးလမ်းအထူးဖွဲ့ဘလောက်ပေါ့နော်အဲ့ဒါအတူဖွဲ့ဘလောက်ဘလောက်ဆိုပြီးတော့တစ်ဖွဲ့ဟိုဘယ်နှမိုင်ဆိုကြပါဆိုအဲ့လိုမျိုးပေးပြီးတော့ရန်ကုန်နေပြီးတော့အရင်ဆုံးဖောက်ခဲ့တယ်ခင်ဗျအဲ့လိုင်းယူ၃ချွေပေးပြီးတော့မှနေပြီးတော့နဲ့တန်တလေးကိုဆက်ဖောက်တယ်ခင်ဗျဒီရန်ကုန်နေပြီးတော့ဖောက်ခဲ့တဲ့ချိန်ကပုဂ္ဂလိကကုန်ပြီးပါခဲ့လို့တော့မကြောက်ဘူးခင်ဗျအလုံးကဆက်လို့ရဖွဲ့တွေပဲဖောက်ကြတာခင်ဗ
ျအရင်အစိုးရလက်ထက်မှာဒီလန်ဒရာဖောက်တာတွေနဲ့ပတ်သက်ပြီးတော့လက်စားမှုတွေပါလေအများကြီးရှိတယ်လို့သိရတယ်ပေါ့နော်ဆိုတော့လမ်းတစ်စားမှာဘာများတင်အောင်မှုတွေတွေ့ရလဲ
တချို့လမ်းပိုင်းလေးတွေကတော့ကောင်းတယ်ခင်ဗျတချို့လမ်းပိုင်းကြတော့လည်းတော်တော်လေးကိုအဲ့လိုလိုင်းဖြစ်တာလို့ပျက်စီးတာလို့တော်တော်တွေ့ရတယ်ခင်ဗျပေါက်ပြီးကားသားမှာပဲပြင်နေတဲ့စိတ်ပိုင်းလေးတွေတွေ့တယ်ကျွန်တော်တောင်းနေတယ်အင်ဂျင်နီယာနံပါတ်လေးတွေတက်ပြီးတော့ SAE Blue ရဲ့လမ်းပိုင်းကျင်းစင်တဲ့ဘိုင်းတစ်ပေးတစ်ပေးဆိုပြီးတော့အဲ့ဒါတွေအားလုံးသူတို့ပြင်ရတယ်ခင်ဗျအချို့တွေမှာကွန်ကရစ်သားတွေကမကောင်းဘူးမူးရင်းကြတဲ့ခေါင်းလေးပြက်ကြတာဖြစ်တယ်အပြက်များတယ်ကြီးဝက်နေတယ်မူးရင်းမှာအဲ့တော့ကားရုပ်ရည်မောင်းလိုက်တဲ့အခါကျရင်ကြီးဝိတ်နဲ့ဘင်းအောင်ဆွဲတယ်ခင်ဗ
ျဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်မှုအများဆုံးဖြစ်တာဘယ်နေရာလဲပြောပြပေးပါ
ဘိုင်းတိုင်းနဲ့ပြောရင်တော့90ကျော်100လောက်ပါအခုတော့ဒီများတယ်ခင်ဗျနောက်40 50ဝင်ကျင်မှာလည်းဖြစ်တယ်နောက်160ဝင်ကျင်မှာလည်းဖြစ်တယ်ကွေးကောက်တွေကအရန်ဟူစိတ်တယ်ပေါ့နော်တစ်ခုတစ်ခုကွေးကွေးသွားတယ်နောက်လမ်းကကွေးတဲ့နေရာမှာငင်ဝင်းကျဲအောင်မလုပ်ပြီးတော့ရုတ်တရက်မောင်းလာတဲ့အခါကျရင်လမ်းညဘက်ဆိုရင်ပျောက်သွားလို့ဖြစ်ရတယ်။ရောင်ပြန်လည်းအားနေတယ်ခင
်ဗျ။ရောင်ပြန်ဆိုတာဘာလဲ
။အားနေတဲ့အခါကျတော့ဟိုလမ်းကျွန်တော်တို့ပြင်ကြောခွဲထားပြီးတဲ့ရောင်ပြန်ခင်ဗျ။နောက်သူက ီနားမှာအကာတွေကတော့အခုနောက်ပိုင်းနေပြီးတော့လိုက်လုပ်ပြီးကွေးတဲ့နေရာမှာတန်ပေါင်းတွေအခုနောက်ပိုင်းတော့အဲ့လိုရောင်ပြန်နဲ့လိုက်လုပ်ပြီးတော့ကျွန်တော်ကားပြီးထူရရင်တွေ့ရတာပေါ့နော်စကားတော့ကတော့အဲ့လိုရောင်ပြန်နေလေးအားနေတော့ညမကြီးမောင်းသွားရင်ရုပ်ပြက်လမ်းကွေသွားရင်အိမ့်ငိုက်နေတဲ့လူကတိတ်မတေချာဘူးလို့ကမြင်ရပေါ့
ဒီလမ်းတစ်ကြောမှာကားသမားတွေအနေနဲ့အိမ့်ငိုက်တာအများဆုံးဘယ်နေရာတွေမှာဖြစ်တတ်ပါလဲ
လေပြီးတော့ရောက်ကန်ဒီလီနာ190လို့ပြောလို့ပါတယ်ဖြစ်တာတော့ကြားဘူးရောခင်ဗျာနောက်ကျွန်တော်မှတော့ပြောသွားတယ်အဲ့လို450မှာဖြစ်ကြတယ်နောက်160ဝန်းကျင်မှာဖြစ်တယ်ခင်ဗျာနောက်190မှာဖြစ်ကြတယ်ခင်ဗျာသူကနောက်ပြီးတော့ကျွန်တော်ရန်ကုန်စတဲ့တဲ့ခါမှာနားနေတဲ့စတောက်ဆိုင်ရန်ရှိတာစရတာကြောင်းမှာကျွန်တော်195မိုင်လောက်ရှိတာခင်ဗျာသူက195မိုင်ရောက်တဲ့ခါမှာစားကြတယ်ပြီးတော့ပြန်ပေါင်းတော့နိုင်ဘယ်လောက်မောင်းပြီးရဲ့ဒီမှာလေကျွန်တော်ကတော့ပြောတဲ့နားပြီးဖြတ်ရတာပေါ့နော်ဖြတ်တဲ့ခါမှာလမ်းရလေလို့ကျတဲ့ကြာရင်꿰သွားနေတာ꿰တွေကောက်ပြီးရမ်းများတော့ဒီကအလိုနည်းနည်းပိုက်လေးပြီးတော့အိတ်ငိုက်တဲ့ချိန်မှာအဖြစ်များတယ်လို့ထင်ပါတယ
်အမြန်လန်းတချို့မှာကားသမားတွေအနားယူဖို့အတွက်စခန်းဘယ်နှခုလောက်များရှိပါလဲ
ရန်ကုန်ဘက်ကစကြောမှာဆိုတော့အခု96မိုင်မှာတခု195မိုင်မှာတခု285မိုင်မှာတခုရှိပါတယ်ခင်ဗျာကျန်တဲ့ဟာတွေကအခုနောက်ပိုင်းမှာတိုးလာတာတော့86မိုင်မှာတခုတိုးလာပါတယ်ခင
်ဗျာနေရာမျိုးတွေမှာဒီနားနဲ့စခန်းနေဖွင့်ပေးဖို့ကောင်းတယ်လို့မြင်ပါတယ
်အခုရှိတဲ့စခန်းကြီးရဲ့ကြားကြတဲ့နေရာမျိုးတွေမှာအဆွေအနေနဲ့လုပ်ပြီးရင်တော့ဒီမှာရန်ကုန်ထွက်သွားတယ်195မိုင်ရောက်တဲ့အထိမောင်းရမယ်ဆိုတဲ့စိတ်မျိုးမရှိတော့ဘူးပေါ့နော်ကျွန်တော်တို့ကလက်ကလက်မှာတွေ့ရတွေ့တဲ့ဟာမှာဝင်ဝဲနာမယ်တကယ်လို့အိတ်ချတဲ့လူကိုလည်းစိတ်ချရတယ်လို့နေရာကျေကျေမောမျိုးကြီးမှာရက်ပြီးအိတ်ရပို့ပြီးတော့လုံလုံတာပေါ့နော်အခုကျတော့အဲ့စကန်းကိုမရောက်မချင်းသူကစိတ်မိပြီးမောင်းတဲ့ခါကျတော့စကန်းကိုမရောက်ခင်မှာနေဘလူလားတကြက်တလာကြီးကတ်တာပေါ့နော်စကန်းနေတကယ်လို့စိတ်စိတ်ရှိမယ်ဆိုရင်လူတွေနေနဲ့ရက်ချင်တဲ့နေရာရက်လို့ရတာပေါ့နော်စားချင်တဲ့ချိန်နဲ့ဝင်စားလို့ရတာပေါ့အခုကျတော့အဲ့နေရာမရောက်မချင်းမဖြစ်မနေမောင်းရတဲ့ပုံမျိုးဖြစ်နေတယ်ဗျာ
ကိုနေလင်းချို့ပါဒီအမြန်လန်းဖောက်လို့ရမှာတွေ့ရတဲ့အားနည်းချက်တွေနဲ့အစိုးရဘက်ကဘာတွေလုပ်ပေးနေလဲဆိုတာတွေကိုတော့နောက်တစ်ပတ်မှဆက်ပြီးပြောပြပေးမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုကိုအောင်လည်းဦးပြောပြပေးပါမယ်ရှင
်စင်ပါဝင်နိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကနေအခြေချုပ်နဲ့ထင်းထင်းခံထားတဲ့သမရရောဘာမူဂါဘီဟာဒီကနေ့ပဲလူမျိုးငွင်းကိုထွက်လာပါတယ်။အပြာရောင်ဘောဝဲဆုံဝတ်ဆင်ထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာကိုလည်းတွေ့ခဲ့ရတာပါ။တိုက်ခန့်နိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေကြပါတယ်။အမေရိကန်နိုင်ငံမှာနှစ်ပေါင်း30တွင်ပထမဆုံးအချိန်ဖြစ်ခွန်စနစ်ကိုတည်ရစားပြောင်းလဲခြင်းနဲ့ဥရမူချန်တက်ကိုမနေ့တုန်းကအောက်လွတ်တော်မှာထောက်ခံမဲ့အများစုနဲ့အလွယ်တကူတည်ပြုလိုက်ပါတယ်။ဥရချန်အတည်ပြုနိုင်ခဲ့တဲ့အတွက်တနည်းလောက်ကြာဥပပြည်ကိစ္စတွေမှာမအောင်မြင်ဖြစ်ခဲ့ရတဲ့သမ္မတတော်နဲ့ထွက်နေလွတ်တော်ကရီပပ်ဘလစ်ကန်တွေအတွက်လိုအပ်နေတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတကတော့ခွန်ရှော့ချကောက်ခံပြီးပြည်ရင်ပြောင်းလဲရေးလှုပ်ခြင်းအဖြစ်ရလကောင်းတွေထွက်ပေါ်လာနေမှာဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter ကနေပြောဆိုခဲ့သလိုစတောက်ဈေးကနေစီးပွားရေးမှာထိုးထက်မှုကိန်းဂဏန်းတွေရရှိခဲ့ကြောင်းလည်းကိုကပြောဆိုခဲ့တာပါ Twitter ကနေနောက်ထပ်ဖော်ပြထားတဲ့သမ္မတရဲ့မှတ်ချက်ဒီမှာတော့ဒီမိုကရက်ပါတီကိုယ်စားလှယ်ကသာဖြတ်လို့ဖြစ်စီမလို့ရင်ခွန်ရှော့ကောက်တဲ့အတွက်ရလာမယ်တမိုးကသာနားလည်ခဲ့မယ်ဆိုရင်ဥပဒေချမှာတိုက်ခန့်တွေရဲ့စစ်ကူးတွေကိုလည်းထပ်သွင်းနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာဆစ်စင်ရေးတွေရဆိုင်မှုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးရဖို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်59နိုင်ငံပါဝင်တဲ့အစ္စလမ်ဘူဟောဆော်ရေးအဖွဲ့ OIC ကကမ္ဘာ့ကထလို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့အခွင့်အရေးကိစ္စတွေကိုကန့်တွဲဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြတ်ကွက်မဲ26မဲနဲ့မနေ့ကဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပြီးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လောင်နိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလည်းအတည်ပြုဖို့တည်ကြတာလို့ရှိနေပါတယ်။တတိယကော်မတီဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပရီကတ်တွေမှာလူရင်းတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေပေါ်အင်အားလုံခြုံသုံးနှိမ်နင်းခဲ့ကြောင်းလည်းဖော်ပြထားပါတယ်။
ဒ
တရင်တင်ကြကိုကွန်လုံးပြောပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Panel ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောဒရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.